အခုလက်ဘရောင်းတောင်မှာဖြစ်နေတဲ့အခြေအနေတွေပေါ့လေဒေသခံတွေနဲ့အာဏာပိုင်တွေကြားနောက်ကုမ္ပဏီနဲ့ဒေသခံတွေကြားဒီပဋိပက္ခတွေကဦးဝင်းမျိုးသူတို့ပညာရှင်ရှူထောင့်အရာဘယ်လိုတွေများတုံ့သက်လဲဒီပြဿနာတွေကဘယ်လောက်ထိကြီးထွားလာနိုင်လို့မြင်ပါလဲခင်ဗျာ
အဓိကတော့ဆောင်းလို့သုံးပွင့်ဆိုင်ညှိနှိုင်းရေးမကနီဇင်ပေါ့ဗျာရန်တရားကအသေးချာပြီးပြင်မရှိဘူးလို့ထင်တယ်ဆိုလိုတာကရပ်ဖွဲ့ဖွဲ့ဒီဒေသခံဖွဲ့စည်းရဲ့နောက်ကောင်နယ်ဖော်တဲ့ကုမ္ပဏီရဲ့တာဝန်ရှိတဲ့ဒေသခံအစိုးရနဲ့အာဏာပိုင်ဖွဲ့စည်းနဲ့ဌာနဆိုင်ရာတွေကဒေသအဆင့်မှာသူတို့ဒီလုပ်ငန်းကော်မတီလေးဖွင့်ပြီးတော့ဘာလုပ်လို့ပေါ့ဗျာကြိုတင်ကြောင်းကြားသဘောတူညီချက်ညှိနှိုင်းပြီးလုပ်ဖို့လိုမယ်လို့ထင်တယ်ဒါတနည်းအားဖြင့်ပြောရင်တော့ကျွန်တော်တို့ကဒါကို governance လို့ပြောတာပေါ့ဗျာပြည်သူတွေပါဝင်ပြီးစီမံခန့်ခွဲနိုင်တဲ့လုပ်ငန်းစဉ်လို့ပြောတာပေါ့လက်ရှိကပြည်သူဘက်ကနေပြီးတော့ရွေးချယ်တင်ထားတဲ့လူတွေကတကယ်ဒေသခံတွေကကိုစားပြုတဲ့လူတွေမဟုတ်ဘူးလို့ကျွန်တော်တို့ကနားလည်တယ်အဲ့တော့အဲ့ဒီကမှတင်တယောက်နဲ့တယောက် communication breakdown တွေပေါ့ဗျာအပြန်အလှန်ပြောဆိုဆက်ဆံတာတွေကလွဲနေတဲ့ခါကျတော့နားလည်မှုတွေလွဲနေတော့အဲ့လိုအထက်မှမှကိုကအတင်းကျပ်လုပ်ဖြစ်တဲ့အတွက်ပို့ပြီးတော့အမာယုံကိုဖြစ်စေတဲ့သဘောဖြစ်သွားတယ်ဆိုတော့ပြည်သူကိုမယုံတာနဲ့အပြည်သူတွေကိုခေါ်ပြီးတော့ပါလာအောင်သင်ခန်းညှိနှိုင်းဆောင်ရွက်ပေးနိုင်တာမရှိတာပေါ့ဗျာအဲ့ဒီကိစ္စပြတ်သွားတဲ့အတွက်ကိုယုံကြည်မှုကကကောင်းမလာပဲနဲ့ပူဆိုးသွားတယ်လို့ပဲကျွန်တော်မြင်တယ
်ဒေသခံအစိုးရအဖွဲ့အစည်းနဲ့စွန့်ရီမပြေဝမှုလုံနီးကင်နီလွဲချော်မှုနောက်ပြည်သူတွေရဲ့ဆန္ဒကိုအလေးမထားမှုတွေကြောင့်ဒီပြဿနာတလောက်ထိကြီးထွားလာခဲ့ရတာဆိုရင်ဥပမာဘိုးအစိုးရပေါ့လေနေပြီးတော့အစိုးရနေပြီးတော့ဗားရီများလှုပ်တင်တယ်လဲနောက်ပြီးတော့လူလူအခြေပြုအဖွဲ့အစည်းတွေဘက်ကောဗားရီများလှုပ်တင်တယ်လဲခင်ဗျာဒီပြဿနာတွေကိုငြင်းချင်းနဲ့ဖြစ်လာအောင်ပြည်ရှိလာလာကိုကြည့်ပြီးတော့ဗားရီများအလေးထားဆောင်ရွက်တင်တယ်လဲခင်ဗျာ
ကွဲပြားတဲ့အမြင်တွေကိုလက်ခံပြီးတော့ဆွေးနွေးနိုင် platform တစ်ခုကိုတော်တော်စောင့်ပေးရမှာပေါ့ဗျာအဲ့လိုနေရာမှာလဲကျွန်တော်အင်အားပြိုင်မှုတွေရှိတယ်ထင်တယ်ကျွန်တော်တို့ဘိုးအစိုးရနဲ့ဒေသဆိုင်ရာသူရဲ့အားပြန်မှုတွေတော့ဌာနဆိုင်ရာအတိအသီးထဲမှာလဲဒါအောင်အဲ့ဆိုရတဲ့နေရာမှာလဲသူတို့လိုအပ်ချက်တွေဟာကွက်တွေရှိတာမျိုးတွေအဲတော့ရှိတယ်ထင်တယ်ကျွန်တော်ဒီလောက်တော့ဌာနဆိုင်ရာတာဝန်ရှိတဲ့လူတွေအကြီးအကဲတွေညွှန်ကြုံတွေကိုတိုင်အောင်တောတော်ပြီးတော့အဲ့ဒေသကိုမကြမ်းနဲ့ကွင်းဆင်းပြီးလုပ်နေတာတွေတော့လဲကျွန်တော်တို့ကြားသိရတယ်ပေါ့ဗျာတော်တော်လည်းပဲတစ်ခုလွဲနေလို့ပဲပေါ့ကျွန်တော်တို့ကတော့ပြဿနာကိုရှင်းကျင်နေဆိုရင်တော့တယောက်နဲ့တယောက်ခြေမုံညင်းနဲ့ရှင်းတာဘလို့မှမသိတော့ဘူးရာဇဝင်လဲရိုင်းလိမ့်မယ်ပေါ့ဗျာအခုကလည်းလိုခြေမုံတို့လိုမျိုးနော်ရှင်းလိုက်တယ်ရှိုးရဲပေါ့ဗျာဒါမှမဟုတ်လဲဒီမေယောကြီးပေးပြီးမပေးပြီးညင်းပွားနေတဲ့မြေတွေကိုတိုးတိုးပြီးတော့ဒါသူတို့ CEO တွေခတ်တယ်ဆိုတာဒါအတင်းဝင်တိမ့်ရောက်တယ်လို့သဘောမျိုးတက်ရောက်သွားမယ်လူလူကနားလည်သွားတယ်ဆိုရင်တော့ဘလို့မှဒီမိုကရေစီနီးလန်းကြကြရှင်းတာတော့မဟုတ်ဘူးဗျာနည်းနည်းတော့အချိန်ပေးပြီးတော့နားလည်မှုရှိအောင်တော့ဆောင်ရမယ်လို့ကျွန်တော်ထင်တယ်အဲ့တော့အဲ့ဒီလုပ်ငန်းတက်ကွက်သွားတယ်ပေါ့ဗျာအဲ့လုပ်ငန်းလုပ်ဖို့လေအခုဖြစ်သွားတဲ့ဖြစ်ရက်ကအနှောင့်အယှက်တစ်ခုလို့ဖြစ်သွားတယ်လို့ကျွန်တော်ကဒီလိုပဲမြင်တယ်ပေါ့
အခုဆိုရင်ဒီစီမံကိန်းကိုရပ်ပေးဖို့အထီကိုတောင်းဆိုလာကြတယ်လည်းတွေ့ရပါတယ်ခင်ဗျာဒီတရုတ်ကုမ္ပဏီဘက်ကောစီမံကိန်းကိုမရက်စေလိုဘူးဆိုရင်ဗာရီများအလေးထားပြီးတော့ဆောင်ရွက်ဖို့လိုနေတာတွေ့ရပါတယ်ခင်ဗျာ
အဲ့ဆိုရင်တော့တရုတ်ကုမ္ပဏီနေနဲ့ကတော့ due diligence ပေါ့ဗျာလုံလောက်တဲ့ကြိုးပမ်းအားစိုက်ထုတ်မှုကိုသူတို့လိုလိမ့်မယ်ထင်တယ်သူတို့ကသူတို့တရုတ်ကုမ္ပဏီကလည်းဒေတာဆိုင်ရာဆိုးရွားနဲ့ဌာနဆိုင်ရာလုပ်ပေးမှလောက်ရတာဖြစ်တဲ့အတွက်တခါလေကုမ္ပဏီတွေကလည်းသူကကုံအားကုံဤတော်တော်လည်းပဲကုံချင်းမမြောက်တာမျိုးတွေလည်းသူတို့ကဂျုံရင်ဂျုံနေတော့ဘယ်လိုပဲဖြစ်စေကိုကကာယကံရှင်ဖြစ်တဲ့အတွက်တက်နိုင်တယ်များဒီလိုပြန့်ကျဲနေတဲ့ဖွဲ့စည်းတွေတက်ဆိုင်သူတွေ stakeholder တွေအကုန်လုံးကိုဖြစ်နိုင်တဲ့နီလန်းကြောင်းနဲ့ဆက်သွယ်ရေးလမ်းကြောင်းရှာပြီးတော့ရိုးသွားစာနဲ့အတိပေးဖို့လိုတာတော့အမှန်ပဲဗျာအဲ့လိုမလုပ်ဘဲနဲ့ကွက်ကြားမိုးရွာမယ်အစီပြေတဲ့လူနဲ့ပဲလုပ်တယ်ဆိုရင်တော့ကျွန်တော်ထင်တယ်ပို့ပြီးတော့ဆိုးဆိုးသွားတဲ့အခြေအနေတွေကိုပဲဥတည်သွားမယ်လို့ကျွန်တော်ထင်တယ
်လက်တလောအချိန်အထိပေါ့နော်ဒေတာကန်တောင်သူအမျိုးသမီးတူသေဆုံးရတဲ့ဖြစ်ရတဲ့ပတ်သက်ပြီးတော့အစိုးရရဲ့ထုတ်ပြန်ချက်တွေလောလောဆယ်အထိကင်တွေဆောင်ရွက်မှုတွေပေါ်မှာဘယ်လိုတွေများတုံ့သက်လို့ရပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဗျာအဝေးကကြည့်ပြီးတော့ရတဲ့တင်းချက်ကပဲဆားရတာဖြစ်တဲ့အတွက်ဘယ်ဟာကိုအမှန်လဲတော့ကျွန်တော်တို့မတုံ့သက်နိုင်ဘူးတော်တော်လည်းပဲဒီတောင်သူတွေဘက်ကနေခုခံလို့ပေါ့ဗျာတော်တော်လည်းပဲသူတို့ဘက်ကပဲဆောင်ရွက်ပြောလို့ရဲတပ်ဖွဲ့ဝင်တွေကိုပစ်ခတ်လို့ပြည်သူတွေဖြစ်စေပေါ့ဗျာအာကြီးသူနဲ့အားငယ်တဲ့လူတွေနောက်တစ်ခုကဒီလောက်ဒီအင်အားလုံခြုံတုံးပြီးတော့နှိမ်နှင်းဖို့လိုအပ်ရလားဆိုတာအင်မတန်မှမေးစရာမေးခွန်းဖြစ်သွားတယ်ပေါ့ဗျာအဲ့လောက်လုံခြုံတုံးလိုက်တဲ့အတွက်လည်းတည်ဆုံသွားတာဒါရှင်းနေတဲ့ကိစ္စပဲဖြစ်တယ်အဲ့တော့အခုနံပါတ်1ချက်ကတော့အခုတို့တရားစွဲတာကိုလက်ခံတယ်ဆိုတာကတော့ဒါကောင်းတဲ့ချက်တစ်ချက်လို့မြင်ပါတယ်တော်တော်လည်းပဲဒါအောင်မှန်မှန်ကန်ကန်နဲ့ပေါ်ထုတ်ပြီးတော့သူကဒါမြ мян ဆန်ဆန်လဲအချိန်မစွဲပဲနဲ့ပေါ့ဗျာပြောတာမှတော်တာကြမယ်လို့ကျွန်တော်ထင်တယ်နောက်မှဆိုရင်ကျွန်တော်တို့ကနေရာတကာမှာဒါမိစားလေးတွေမှုရေးပြီးတော့တအုံနေနေနိုင်ငံအနှံ့ပေါ့နော်မကျင်တတ်တာတွေများလာတာအခု2015ကျွန်တော်သွားမဲ့နိုင်ငံရေးပြောင်းလဲဖြစ်စဉ်ရဲ့နောက်တစ်ဆင့်မှာသွားပြီးတော့ခုထစ်တွေလိုလားအပ်တဲ့လောင်စာတွေထိုးနေလို့ဖြစ်မှာကျွန်တော်တို့ကစိုးရိမ်နေပေါ့ဗျာ
ဝင်းမြတ်သူကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
โอเคကျေးဇူးတင်ပါတယ်